ကချင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ဖို့စီရေးပဋိပက္ခတွေကြောင့်မြေစာပင်ဖြစ်ရတဲ့ကလေးငယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေရဲ့အနာဂတ်အရေးအလေးထားစဉ်းစားပြီးဖို့အစိုးရနဲ့တပ်မတော်ကိုကချင်စစ်ဆောင်တွေနဲ့ငြိမ်းချမ်းရေးလူလားသူတွေကကချင်ပြည်နယ်အတွင်းတကြော့ပြန်စစ်ရှင်းနှစ်ပြည့်တဲ့ဒီကနေ့မှာတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်အပါအဝင်ရန်ကုန်မြို့ကြီးတွေမှာလှုပ်ရှားတဲ့ရှင်းနှစ်ပြည့်အထိမ်းမှန်ငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုလည်းအာဏာပိုင်တွေဘက်ကတားမြစ်ပိတ်ပင်ခဲ့ပေမဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေဘက်ကတော့စစ်ပွဲတွေအမြန်ဆုံးရပ်တန့်ရေးနဲ့စစ်ဆောင်ဒုက္ခတွေတွေနေရပြန်နိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်။မတ်စုမူကစူးစီးတင်ပြပေးထားပါတယ်ရှင်
။ဒီကနေ့ဂျွန်လာ9ရက်နေ့ကတော့ကချင်ပြည်နယ်တွင်းမြမဆိုးရစစ်တပ်နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံကချင်လွတ်မြောက်ရေးတပ် KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့တဲ့ရှစ်နှစ်တင်းတင်းပြည့်တဲ့နေ့လည်းဖြစ်ပါတယ်။တကြောပြန်စစ်ရှစ်နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်နဲ့ကချင်ပြည်နယ်တည်ငြိမ်အေးချမ်းရေးတိုက်ပွဲကြောင့်စစ်တမ်းတစ်စစ်ဆောင်ဒုက္ခသည်တွေရဲ့အရေးပေါ်တောင်းဆိုချက်တွေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်လှုပ်ရှားခဲ့ကြပါတယ
်။ကျွန်တော်တို့ဒီကနေ့ဟာဆိုရင်ကျွန်တော်ကချင်ဒေသမှာတကြောပြန်စစ်ဖြစ်တာကျွန်တော်ရှစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ကျွန်တော်ရှစ်နှစ်တာတော်တွင်မှာကျွန်တော်တို့စစ်ဆောင်စခန်းတွေမှာကျွန်တော်နေထိုင်တဲ့ကျွန်တော်မိဘတွေကျွန်တော်လူငယ်တွေကျွန်တော်ကလေးတွေကျွန်တော်တို့ဘယ်လိုမျိုးဒုက္ခရောက်ခဲ့တယ်လဲကျွန်တော်ဘယ်လိုမျိုးဒုက္ခရောက်နေတယ်လဲဆစ်ရှောက်စခန်းတွေမှာနေတဲ့ကျွန်တော်လူငယ်တွေကလေးတွေမိဘတွေကျွန်တော်ကြုံတွေ့ခံစားနေနေတဲ့ကျွန်တော်ရဲ့အဖြစ်အပျက်တွေကိုကျွန်တော်ကြုံတွေ့ခံစားနေအခက်အခဲတွေကိုကျွန်တော်ထုတ်ပေါ်တင်ဆက်မှာဖြစ်ပါတယ်ကျွန်တော်ဆစ်ရှောက်စခန်းမှာကျွန်တော်ရှင်းနေကျွန်တော်နေထိုင်တဲ့အချိန်မှာကျွန်တော်မှာဒုက္ခအများကြီးရှိပါတယ်လုံခြုံမှုတွေကျွန်တော်မရှိပါဘူးဘယ်နှစ်ဘယ်ခါမှာကျွန်တော်ဘယ်လိုမျိုးဖြစ်မယ်ဆိုရအောင်ကျွန်တော်မသိနိုင်ပါဘူးအဓိကအဖြစ်ကျွန်တော်ပညာရေးကျွန်တော်ရဲ့ကျမ်းမာရေးကျွန်တော်ရဲ့စောင့်ဝင်နေရေးကျွန်တော်အများကြီးကျွန်တော်ဒုက္ခရောက်နေတာလည်းကျွန်တော်ရှိပါတယ
်ဒါကတော့ကချင်ပြည်နယ်ကပြည်သူရင်းမြစ်မှာကချင်စစ်ပြေးဒုက္ခတွေတွေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ငြိမ်းချမ်းစွာလှုပ်ရှားမှုတွေဆောင်ရွက်နေတာဖြစ်ပါတယ်။တကြောပြန်စစ်ရှင်းနေပြည့်တဲ့အခုအချိန်အထိကချင်ဒေသခံပြည်သူ3,000ကျော်ဟာအစိုးရထိန်းချုပ်နေပြီးကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နေပြီးပါဝင်တရုတ်မြန်မာနယ်စပ်ကစစ်ပြေးစစ်ဆောင်စခန်းတွေထဲမှာခိုးလုံနေထိုင်နေကြရဆဲဖြစ်ပြီးတော့ကချင်ပြည်နယ်တွင်းမှာလည်းစစ်ရေးကတင်းမာနေစေအနေထားဖြစ်ပါတယ်။ဒီအချိန်ဒီပုံမှာတော့ကချင်စစ်ဆောင်ပြည်သူတွေဘက်ကစစ်ဆောင်စခန်းတွင်လူသားချင်းစာနာမှုအကူအညီတွေပေးတို့ကိုတားမြစ်ပိတ်ပင်မှုမရှိဘဲရရှိရေးနေရရင်းတွေကိုလူကုန်တိတ်ခါရှိစွာနဲ့ပြန်တရည်ကချင်စစ်မီးငိမ့်အောင်ဆောင်ရွက်ပေးပါလို့ NLD အရသာဆွေရကိုတောင်းဆိုသလိုတပ်မတော်ကလည်းထိုးစစ်တွေရပ်ပေးပါလို့ရှင်းပြပြတဲ့အချိန်ကချင်စစ်ဆောင်လူငယ်တူဖြစ်တဲ့ကိုအင်းခွန်ဂျာတော်ကလည်းကချင်စစ်ဆောင်တွေရဲ့သဘောထားအခုလိုပြောပြပါတယ
်ဒီ NLD အဆွေရကိုကျွန်တော်ကလည်းနေပေးခဲ့ပါတော့ကျွန်တော် NLD အဆွေရဆက်လာတဲ့အချိန်မှာတကယ်ပဲကျွန်တော်တို့နိုင်ငံကတော့ငင်းချမ်းတော့ပါပဲအလုံးကငင်းချမ်းတဲ့နိုင်ငံဖြစ်တော့မှကျွန်တော်ဒီကလည်းငင်းချမ်းတော့မှဆိုအမျိုးချက်နဲ့ကျွန်တော် NLD ကိုမေးပေးခဲ့ပါတယ်ဒါပေမဲ့ဒီရောက်လာတဲ့အချိန်မှာကျွန်တော်ဒီစစ်ပေးဆောင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းမျိုးလေးဖြစ်ကြတဲ့ဟိုကအရင်တော့မရှိတော့ဘူးပြောရမယ်ဆိုရင်အခု2020ဘယ်လိုကအစိုးရပြောင်းလို့ဥဆောင်လာနေဆိုရတာလဲကျွန်တော်ကစိုးရိမ်နေပေါ့။တော့ကျွန်တော်ရဲ့လက်ရှိအနေထားကပို့ပြီးတော့နေ့တစ်ပတ်ကြာရောက်သွားမလားဆိုပြီးတော့စိုးရိမ်နေတာလည်းရှိတယ်။နောက်ပြီးတော့တောင်ရှိနေရအလုံးကျွန်တော်ပြောင်းနေနဲ့ကြိုးချင်တာကတော့အများဆုံးငင်းချမ်းချင်တယ်ပေါ့။ငင်းချမ်းလို့အလုံးချမ်းမှုတဲ့အနေအဆုံးစူးစားပြီးတော့အဲ့လိုပဲဖြစ်နေတယ်
။ကချင်ပြည်နယ်တွင်းကအစ်စ်ဘေးဆောင်ဒုက္ခသည်တွေရဲ့ဘဝအခက်အခဲကြုံတွေ့ရတာတွေကိုစစ်ဆောင်ဒုက္ခသည်လူငယ်တဦးရဲ့ခံစားချက်ကချင်အမျိုးသမီးငယ်လေးတဦးကအခုလိုပြောပါတယ်
။2018 6လပိုင်း9ရက်နေ့ကစပြီးစတိခေဘောနော်ပြည့်ရနေရဘောနော်3ရက်တစ်ပတ်လောက်ပြည့်ချင်ခဲ့တာဒါမဲ့စစ်ကိုတစ်ပတ်အပြည့်ပြီးမယ်ဘောနော်3ပတ်အဲ့လောက်ချင်စီဆိုင်မှချင်ခဲ့ရတော့စစ်ကြောင်းတွေထိုးလာတဲ့အားပြီးဝင်နေတယ်ဘောနော်ညဆိုရင်ကြောက်ရတယ်ဆိုမှအမေကဖျားကြောင်းတွေမှာသူကလူအများကြီးနေတဲ့အချိန်မှာစုပြီးနေအချိန်အိတ်ခေရတယ်ပြီးတော့ဒါမဲ့စစ်ကတလာရောတလာအောင်ပုံသွားရတယ်စစ်ကမပြီးဘူးနော်ပုံပုံပြီးရင်ခံလာတယ်ဘောနော်အခုတနည်းပြောလိုက်တဲ့အချိန်မှာဒီချောရောမကောင်းဘူးလေပဲနော်ပုံပုံပြီးဒါမဲ့ဒီကြီးကြုံတဲ့ခံစားရဒီကြီးကြုံခဲ့ရတဲ့လူတွေဆိုရင်အရင်ဒါရပဲလို့
ကချင်တကြောပြန်စစ်ရှင်းနေပြတဲ့အထိမ်းမှတ်ရင်းရဲစွာလှုပ်ရှားနေတာတွေကိုအာဏာပိုင်တွေဘက်ကလည်းလာရောက်တားမြစ်မှုတွေရှိခဲ့ပါတယ
်။ဟာပျော်ပွဲကြုံမဲ့လား
။ပျော်ပွဲရှင်ပဲမို့ကျွန်တော်ခံစားချက်တို့ကျွန်တော်ထုတ်ပေါ်ပြတာတဲ
့ခံစားချက်ကိုထုတ်ပေါ်ပြတာတဲ့ဆိုတော့ဒေသူတွေထဲမှာပါသွားပြီခင်ဗျာ
။မခံဘူးလားငင်းစုစုနဲ့
ကျွန်တော်ကဒီကိစ္စအောင်ပြစ်ဆူတောင်းပေးဖို့
ပါ။အခုဥပဒေလုပ်တဲ့သူတွေက
ဆန္ဒပြုတော့လည်းမဟုတ်ဘူးကျွန်တော်တို့ကိုကျွန်တော်
လုံးပါသူနေဖို့တည်းလိုက်လာခဲ့ပြီပါ။
ဟာကျွန်တော်မလိုက်နိုင်ဘူး
။မလိုက်နိုင်ဘူးလား
။
မလိုက်နိုင်ဘူးဆိုတော့ကျွန်တော်တို့အထက်သတင်းပို့ပြီးတော့မှလုပ်ကြပြီတာဥပဒေနဲ့ညီလုပ်ကြပြီတာ
။ဒီလိုမျိုးကချင်တကြောပြန်စစ်ရှင်းနေပြ
ဒီနေ့ချိန်ကြီးကျယ်စွာလှုပ်ရှားမှုတွေကိုအာဏာပိုင်တွေဘက်ကလာရောက်တားမြစ်တာကိုကန့်ကွက်ကြောင်းတဲ့အခုလိုမျိုးဆန္ဒထုတ်ဖော်မှုတွေကိုအလေးထားပြီးတော့တာဝန်ရှိရသူတွေဘက်ကအများဆုံးဆောင်ရွက်ပေးဖို့နိုင်ငံတကာကချေကွန်ကရစ်ရဲ့အဖွဲ့ဝင်ဂျပန်နိုင်ငံကဒွန်မရစ်ဆိုင်ဘူးကအခုလိုပြောပါတယ်။ဒါတော့သူတို့မလုပ်တင်လို့ဒီနေ့ပါကြောင့်လဲဆိုဒီပြည်သူလူထုတနင်္ဂနွေနေ့တိုင
ကြောပြေကချေစစ်ပွဲရှိနေပြည့်တဲ့အချိန်ပြည်တွင်းရေးရဲလှုပ်ရှားသူတွေကလည်းတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင်။